တော်ရရှိမြခင်ဗျာဒီကနေ့တင်ပြရသောတမန်ကျမ်းစီစဉ်မှလေးလာမှဖြစ်တဲ့ဖယားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းပိုင်းတွေကမိခာအနာဂတ်တိကျမ်းအခန်းကြီး၁အခန်းငယ်၆ကနေအခန်းငယ်၉အထိမှမြို့ရိုးအမြင့်ကိုလှမ်းပြမည်ရုတ်တုဆင်းသူတို့ကိုချိုးဖဲ့မည်သူငားလို့၍ရသမျှသောအခါတို့ကိုမိရှို့မည်မှားသောဖယားရှိသမျှတို့ကိုတုတ်တင်ပယ်ရှင်းမည်ပြည့်တစားလို့၍ဥစ္စာကိုစည်းဘူးသည့်ဖြစ်၍ထိုဥစ္စာသည်ပြည့်တစားလက်သို့တဖန်ရောက်ရဦးမည်လို့ဖော်ပြထားပါသည်။ဘာကိုဆိုလိုပါသလဲ။အပြစ်တရားကြောင့်နှချမ်းကွဲကြရတဲ့တိုင်းပြည်အဲ့ဒီအပြစ်တရားကြောင့်ပဲကွဲနေရကနေတလုံးတဝါဒီပြန်ပြီးဖြစ်ခဲ့ရတဲ့အကြောင်းလောကီလူသားတွေဟာကောင်းတာတွေမှာကူးဖို့မလွယ်ပေမဲ့မကောင်းတာတွေမှာတော့လွယ်လင့်တကူပေါင်းကူးကြတဲ့အကြောင်းမိခာနာဂတ်တိချံခန်းကြီးတဲ့အခန်းငယ်၆ကနေအခန်းငယ်၉အထိကိုဒေါက်တာထွန်းမြတ်အေးကအခုလို့သုံးသပ်လေးလာတင်ပြมาဖြစ်ပါတယ်
။တင်တိရသောသမချမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့ကောင်းကင်မှဆင်းမြေတို့နင်းလင်ဆိုတဲ့ကပီးစာတို့ကလေးနဲ့စတင်ပြီးတော့ခြောက်ခြားပွေသောအနာဂတ်တွေကိုပရောဖက်ကြီးမိခာထမတ်တဆင့်ကျွန်တော်တို့ကြားနာခဲ့ကြပါပြီ။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ယုဒရှင်ဘရင်ယောသန်မင်းအာခတ်မင်းဟေဇကိမင်းတို့လက်ထက်၌မောရရှယွာသားမိခာပြီ။ရှမာရိမြို့နှင့်ယေရုရှလင်မြို့အဖို့ခံရသောထာဝရဘုရား၏ဗျာဒိတ်တော်ဟူမူကား"အိုးလူများအပေါင်းတို့ကြားကြလော့။အိုးပြည်နှင့်ပြည်သားအပေါင်းတို့နားထောင်ကြလော့။အရှင်ထာဝရဘုရားသည်ဟူသောသန့်ရှင်းသောပိမှန်တော်တဲကဘုရားရှင်သည်သင်တို့တစ်ဖက်၌တက်သည်ခံတော်မူပြီ။ထာဝရဘုရားသည်ကျိန်းဝတ်တော်မူရာအယတ်ဌာနတော်တဲကထွက်ကြွဆင်းသက်၍မြင့်သောမြေအယတ်တို့ကိုနင်းတော်မူမည်"တဲ့။ဟုတ်ပြီ။နံဝိညာဉ်သာဖြစ်တော်မူတဲ့အဖရဲ့အဲ့ဒီလိုမြင်းမြင့်အရက်တွေကိုနင်းမယ်ဆိုတာဟာတခြားကိုဆိုလိုခြင်းမဟုတ်ဘူးမြင်းမြင့်မတ်မတ်စိမ့်စိမ့်လန်းလန်းရှိသရှိသမျှသောနေရာတိုင်းမှာအဖဖရာသခင်ကိုအစားထိုးပြီးတော့နတ်ကွန်းကြီးတွေနတ်ဖရာရုပ်ထုဆင်တူကြီးတွေဗိမှန်ကြီးတွေကိုဆောက်ပြီးတော့ကိုးကွယ်နေတဲ့လူမျိုးတော်ရဲ့နေမြေအထူးသဖြင့်ဖောက်ပြန်ရေးသမားမြောက်ဖက်ဣသရီလာတို့ရဲ့ရှမာရိမြို့တော်ကြီးကိုနင်းချေမယ်ဆိုပြီးတော့မိခာမှတဆင့်အဖဖျားသခင်ပြောလိုက်ခြင်းဖြစ်တယ်မပြီးပေးပါဘူးဒီပုတ်ထဲကဒီပဲဆိုသလိုအဖဖျားသခင်ကိုဆက်ကအနှံ့ပြီးတော့ယိုယိုသေးသေးတီထောင်ခဲ့ပါတယ်ဆိုရက်ဒါဝိတ်မင်းကြီးခက်ကလူမျိုးတော်တို့သွေးစည်းညီညွတ်စွာထူထောင်ခဲ့ပါတော့မူရင်းဣသရေလတောင်ပဲ့ယူတာအဲ့ဒီမြင့်ရာအရက်ကယေရုရှလင်မြို့ကြီး၌ပင်လျှင်ဘိုးဘေးတို့ယုံကြည်ခြင်းကိုသွေးဖီးနတ်ကနားနဲ့ဟိုနိုင်ငံဒီနိုင်ငံကပုံတူကူးတဲ့ရုပ်ပွားနဲ့အဖဖျားသခင်ကိုမေ့နေတဲ့ယူရမြို့ကြီးသားတို့ကိုလည်းတဆက်တဆက်တည်းသတိပေးတယ်။ကျွန်တော်ပြောသလိုပဲပေါ့။ကောင်းကင်ဘုံရှင်အဖဟာဆက်ဆက်ဆင်းသက်ပြီးတော့မင်းတို့ရဲ့မြေမြင့်ရာအရက်တွေကိုနင်းချေလိုက်မယ်။အဖဖျားသခင်ကိုမချေမငံကပြက်ကချောယုံကြည်ခြင်းတရားဖောက်ပြားနေတဲ့ဣသရေလအပေါင်းတို့ကောင်းကောင်းကြီးမှတ်ထားကြဆိုပြီးတော့ကျွန်တော်တို့ကြားခဲ့ကြရပါပြီ။ဒီလိုဖျားသခင်ဆင်းသက်နင်းချေမယ်ဆိုတာဟာလေခြေထောက်ကြီးတွေပေါ်လာပြီးတော့ငါတော့နင်းပဟိဆိုတာမျိုးကျွန်တော်လူသားတွေရဲ့ပုံစံမျိုးတွေးလို့မရမြေကြီးနဲ့မြေကြီးတစားလောကရနဲ့လောကသားတွေကိုပိုင်ဖတဲ့အရှင်ဟာအလွန်အံ့ဩပွေသောသဘာဝဘေးအန္တရာယ်ပုံစံအမျိုးမျိုးတွေနဲ့အမိန့်ချစီရင်မှာဖြစ်တယ်ဆိုတာကိုလေမိခါဟာဆက်လက်ပြီးတော့ဖော်ပြခဲ့ပါသေးတယ်ဟုတ်ပါတယ်မိရှိမှဖျောင်းခဲ့သူ၎င်းကြောက်ကြီးမှဆင်းသောရေခဲ့သူ၎င်းရှေ့တော်၌တောင်တို့သည်အရေးဖြစ်ဂျိုင်းတို့သည်လည်းအက်ကွဲကြလိမ့်မည်သောအမှုသည်ယာကုပ်လွန်ကျူး၍ဣသရေလအမျိုးပြစ်မှားသောကြောင့်ရောက်တည်း။ယာကုပ်လွန်ကျူးရာကအဘယ်သို့နည်း။ရှမာရိမြို့မဟုတ်လော။ယူဒာ၏မြင့်ရာအရက်ကအဘယ်မှရှိသနည်း။ယေရုရှလင်မြို့၌ရှိပြီမဟုတ်လော။မိတ်ဆွေတော်တတ်ရှင်အပေါင်းတို့ဒီကျမ်းရဲ့အနာဂတ်တိတို့ဟာ၁ရှမာရိမြို့တော်၂ယေရုရှလင်မြို့တော်တို့ကိုအဓိကဥတီထားတာမှန်တယ်။ဒါပေမဲ့မြေကြီးပေါ်မှာရှိနေသမျှသောလူသားတွေအတွက်လဲကြားသိကြစေဆိုပြီးတော့ထဲ့သွင်းထားတာကိုမေ့ချန်လို့မရပါဘူးနော်။ Oh earth and all that therein ဆိုတဲ့အင်္ဂလိပ်ဝါဟာရဟာလူသားအားလုံးတို့ကိုဆိုလိုတဲ့အကြောင်းကိုလဲကျွန်တော်အနေနဲ့ရှင်းလင်းဖော်ပြပေးခဲ့ပြီးပါပြီ။အဲ့ဒီအတွက်လဲဒီဣသရေလမြို့ကြီးတွေအဖို့ခံစားရမယ့်အပြစ်စီရင်ခြင်းတွေဗျာဒိတ်အနာဂတ်တော်တွေဟာကျွန်တော်များ20ရာစု21ရာစုလူသားတို့အနာဂတ်အတွက်လဲအလုံးအလုံးအရေးကြီးတဲ့ရှုမှတ်စရာတရားဒေသနာများပဲဖြစ်နေတယ်ဆိုတာကိုကျွန်တော်တို့သိထားဖို့အထူးပဲအရေးကြီးပါတယ်မိတ်ဆွေအပေါင်းတို့မြောက်ဖက်ဣသရီလနဲ့တောင်ဘက်ယူဒာတို့ဆိုတာတွေ့ဟာဗ ဘယ်လိုအပြစ်ဒုစရိုက်တွေကိုလွန်ကျူးခဲ့ကြရလဲဆိုတာကိုအသေးစိတ်တော့ဖော်ပြီးတော့မပြောဘူး။ဒါပေမဲ့အပြစ်တရားမှာအကြီးအကျယ်နစ်မြုပ်နေတယ်ဆိုတာကိုတော့မိခါဟာအခိုင်အမာဖော်ပြပေးခဲ့ပါတယ်။ထိုအမှုသည်ယာကုပ်လွန်ကျူး၍ဣသရေလအမျိုးပြစ်မှားသောကြောင့်ရောက်တည်း။ယာကုပ်လွန်ကျူးရာကအဘယ်သို့နည်းရှမာရိမြို့မဟုတ်လော။ယုဒာ၏မြင့်ရာအရက်ကအဘယ်မှရှိသနည်းယေရုရှလင်မြို့၌ရှိသည်မဟုတ်လောတဲ့အဲ့ဒီလိုစတင်ပနာမပြုတ်ပြီးတော့စွဲချက်တင်လာခဲ့တဲ့အခြေအနေတွေကနေဒီကနေ့ဒီအချိန်မှာတော့မိခာအနာဂတ်တီဟာသမိုင်းဝင်စီရင်ချက်တွေကိုစတင်ပြီးတော့ဖော်ပြသွားတော့မှာဖြစ်ပါတယ်နားဆင်ကြည့်ကြပါအောင်စုမိခာအနာဂတ်တီကျမ်းအခန်းကြီး1အငယ်6ထို့ကြောင့်ရှမာရိမြို့ကိုလယ်ပြင်၌မြေပုံကဲ့သို့၎င်းစပြည့်ဥယင်ဆိုင်ရာအရက်ကဲ့သို့၎င်းငါဖြစ်စီမိမြို့ရိုးကြောက်တုတ်ကိုဂျိုင်တဲသို့သွန်ပြည့်၍မြို့ရိုးအမြင့်ကိုလှံပြမိအစကတည်းကရှမာရိမြို့တော်ကြီးကိုနံပါတ်မှ1ဆိုပြီးတော့အရှိကထားခဲ့တာကိုလည်းကျွန်တော်တို့ကြားပြီးပြီဆိုတော့အခုအပိုင်းမှာဣသရေလတို့ရဲ့ဘရင်တစ်ဖြစ်လေဗိုလ်ချုပ်အော်မရိတီထောင်ထားတဲ့ရှမာရိမြို့တော်အကြောင်းကိုပဲစတင်ပြီးတော့ကြီးညာတယ်တိလေပြင်းကိုမြေပုံဖြစ်စီမိနှစ်ကြိုကြကြိုကြစပြည့်ဥယင်ကလေးတွေလောက်ပဲစိုက်ပြီးတော့စီပွားရေးအကြီးအကျယ်ကြဆင်းသွားစီမယ်3မြို့ရိုးကြောက်တုတ်ကိုဂျိုင်တဲသို့သွန်ပြည့်၍4မြို့ရိုးအမြင့်ကိုလှံပြမိတဲ့မိတ်ဆွေအပေါင်းတို့အဲ့ဒီအစ္စရေလနိုင်ငံကိုလေးလာရေးခရီးအချင်းချင်းရောက်ခဲ့ဘူးတဲ့ကျွန်တော်တို့သင်သိရသောသမားချမ်းရဲ့ဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကတက်ပြီးခံပါတယ်သူဟာရှမာရိမြို့တော်ဟောင်းရဲ့အမြင့်ဆုံးနေရာမှာသွားပြီးတော့မိခာအနာဂတ်ရဲ့ပြည့်စုံမှုတွေကိုအတိအကျနားလည်ခန်းစားခဲ့ရပါတယ်မြို့တော်ကြီးဟာဘလောက်လှပခဲ့လိမ့်မလဲဆိုတာကိုသူ့အနေနဲ့ကောင်းကောင်းကြီးအကဲဖြတ်နိုင်တယ်အလွန်သားရလှပတဲ့ရှုမြော်ခြင်းတွေဟာပတ်ဝန်းကျင်မှာရှိနေစေဖြစ်တယ်ဒါပေမဲ့အတိတ်ကနန်းတော်ကြီးရဲ့ခန္ဓာထေဝါမှုတွေနေရာမှာကျိုးပဲ့ကြေမွခြင်းတွေမှာတပါအခြားဘာမျှမရှိတော့ပါဘူးမစွန်းမတန်လှတဲ့ဥယင်ချမ်းမြေကျို့လို့ကျဲတဲ့ကလေးနဲ့ဒေသကံတွေဟာလုတ်ကင်စားဖောက်နေကြရတယ်။တောင်ကြီးတွေမှာတော့အတိတ်နန်းအဆောက်အုံကအေယာမကြောက်တုံးကြီးတွေကိုဘုရားသခင်အမိန့်တော်နဲ့အညီတမင်တကာတွန့်ချထားသည့်အလားမရေမတွက်နိုင်အောင်အနှံ့အပြားတွေ့ရပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီရှမာရိမြို့တော်ရဲ့မြို့ရိုးဟောင်းကြီးကိုလည်းသွားကြည့်လိုက်တဲ့အချိန်မှာအဲ့ဒီမြို့ရိုးဟောင်းကြီးရဲ့ငုံတို့ဒါမှမဟုတ်ရင်ကြောက်စစ်ကြောက်သားတွေကိုတော့မှရှာမတွေ့တော့ဘူး။အမြင့်တွေပြုတ်ပြီးတော့ဂျိုင်ကြီးတွေကဟောက်ပက်ကြီးတွေတွေ့ရပါတည်းအဲ့ဒီမြို့ရိုးဟောင်းဂျိုင်ကြီးတွေကိုလိုက်ကြည့်ခြင်းအပြင်လေအော်မရီအာဟပ်ဣဒရီလာမင်းမျိုးတို့ဟာသူတို့နိုင်ငံကြီးကိုဘလောက်ထိတံပိုးကြီးကြီးထားပြီးတော့တိဆောက်ခဲ့တယ်ချဲ့ထွင်ခဲ့တယ်အခိုင်အမာပြုတ်ခဲ့ကြတယ်ဆိုတာတွေ့ကိုဒေါက်တာဂျေဗန်နန်မဂီအနေနဲ့လက်တွေ့နားလည်ခန်းစားခဲ့ရပါတယ်မိခာအနာဂတ်ကျမ်းအခန်းကြီး1အငယ်9ခတ်သိန်းသောယုတ်ထုစင်တုတို့ကိုချိုးဖဲ့မိသူငှားလှုပ်၍ရသမျှသောအခါတို့ကိုမိရှို့မိမှားသောဖျားရှိသမျှတို့ကိုတုတ်တင်ပယ်ရှင်းမိပြည့်တစားလှုပ်၍ဥစ္စာကိုစီးပူးသည်ဖြစ်၍ထိုဥစ္စာသည်ပြည့်တစားလက်သို့တဖန်ရောက်ရအောင်မိမိတ်ဆွေတော်သားရှင်အပေါင်းတို့ဒေါက်တာဂျေဗန်နန်မက်ဂီယရှမာရိခရီးစဉ်ကလမ်းပြဂိုက်စ်တွေကိုရှေးခေတ်ကနတ်ရုပ်တွေအပိုင်းအစကလေးများကြံလို့ကြံညာဘယ်မှာရနိုင်မလဲလို့မေးမြန်းကြည့်တဲ့အခါကျတော့ပြောက်ကုန်တာဘယ်တော့မှမှမသိတူးလိုက်ဆွားလိုက်ကြတာထောင်းထောင်းသာကြည်ညက်သွားတယ်အဲ့ဒီနတ်ရုပ်ရဲ့လို့တစိ့တပိုင်းမှမတွေ့တော့ပါဘူးတဲ့မိတ်ဆွေအပေါင်းတို့ရှင်းနေတာပဲမဟုတ်ဘူးလားခတ်သိန်းသောယုတ်ထုစင်တုတို့ကိုချိုးဖဲ့မိတနည်းအားဖြင့်မှုတ်မှုတ်ညက်ညက်ကြည်အောင်အဖဖျားသခင်စီရင်ခဲ့ပြီးပြီမိတ်ဆွေအပေါင်းတို့သူငှားလှုပ်၍ရသမျှသောအခါတို့ကိုမိရှို့မိတဲ့နဲ့နဲ့နဲ့စဉ်းစားဖို့လိုလာတဲ့အပိုင်းလေးပေါ့မိခါကအဲ့ဒီလိုဖော်ပြချက်အင်္ဂလိပ်ကတော့ the higher ဆိုပြီးတော့ဖော်ပြထားပါတယ်ငားယံကကိုမိရှို့မိဆိုတိုင်းပိုက်ဆံတွေကိုမိရှို့ပြစ်မယ်လို့ဆိုလိုခြင်းမဟုတ်ပါဘူးနတ်ဗိမှန်အသုံးအဆောင်တွေကိုပြောတာဖြစ်နိုင်တယ်လို့ကျွန်တော်တို့တွက်ဆလို့ရပါတယ်အဲ့ဒီနတ်ဗိမှန်သုံးအလှပစ္စည်းတွေလားတော့မသိဘူးရွှေခွက်ငွေခွက်ကလေးတွေစင်စွဲနဲ့ပြုတ်လုထားတဲ့ပကံသေးသေးကလေးတွေလို့ယူဆရတဲ့ပစ္စည်းပစ္စည်းအဟောင်းအမြင့်တွေကိုတော့နက်နက်တူးရင်တချို့တချို့ဖော်ထုတ်ရရှိတယ်လို့ပြောပါတယ်အထူးသဖြင့်အာဟပ်ရဲ့မိမယေဇဗေလနေထိုင်ခဲ့တဲ့ဘရင်မနန်းတော်ဆောင်နေရာမှာအများဆုံးတွေ့ရတယ်လို့ကျွန်တော်တို့သိရပါတယ်ပြည်တစားလှုပ်၍ဥစ္စာကိုစီးပူးသည်ဖြစ်၍တဲ့အဲ့ဒီခေတ်ကနတ်ကိုးကွယ်မှုတွေမှာကာမဂုဏ်အာယုံခံစားမှုတွေနဲ့ တွေးရောရှက်တင်ဖြစ်နေတာကိုကျွန်တော်တို့ကြားရပါတယ်။အဲ့ဒီရှေးကာလကိုအသာထားဓမ္မသစ်ခိရဲ့ကောရင်လို့ခေါ်တဲ့ကောရင်သူလူမျိုးကြီးတွေမှတောင်းမှအဖရိုဒိုက်စ်တို့ရဲ့နတ်နန်းကြီးတွေမှဆိုရင်ကာမဂုဏ်ခံစားဖို့စောင့်နေတဲ့သူတို့ကိုသူတို့ Vestal Virgins နတ်သမီးအပြိုကညာလို့အမည်တပ်ထားသူမိမပြည့်တွေဟာထောင်နဲ့ချီပြီးရှိနေတာကိုကျွန်တော်တို့ကြားရပါတယ်။ယောက်ျားတွေဟာအလှငွေပိုက်ဆံဆိုတာကိုဗန်းပြတဲ့အပြော်ကျူးကကိုတနင်တပိုးကြီးပေးပြီးတော့အဲ့ဒီနတ်သမီးတွေနဲ့ဝင်ပြီးတော့ပျော်ပါတယ်။အဲ့ဒါနဲ့ပဲအဲ့ဒီခစ်ကလေးကယောဂါတွေရကုန်တာလေအများကြီး။ဒါကိုပဲဘာသာရေးအစဉ်အလာကြီးတစ်ခုအဖြစ်နဲ့ကြင့်ကြံကြတာဆိုတော့လေအလွန်အလွန်အပြစ်ကြီးလေးလွန်လာပါတယ်။မိတ်ဆွေအပေါင်းတို့အဲ့ဒီအကျင့်ပြက်ကိုးကွယ်မှုကြီးတွေကို Phoenician Street အကြီးအကျယ်လိုက်စားခဲ့ကြတယ်။ကျွန်တော်ဆောင်းကပြောခဲ့တဲ့အာဟပ်ရဲ့မိမယေဇဗေလအမျိုးတွေပေါ့။ပြီးတဲ့နောက်ခါနန်ဒေသသားဖိလစ်စတိုင်းစ်နဲ့အခြားဒေသသားတွေဟာလေလိုက်စားခဲ့ကြတယ်ဆိုပြီးတော့မှတ်တမ်းတွေအရာတွေ့ရပါတယ်။ဣသရီလလူမျိုးတော်ကို့ဖျားသခင်တားမြစ်တဲ့အဲ့ဒီအကျင့်ဆိုးတွေကိုအကုန်လုံးအကျင့်လိုက်လုပ်ပြီးတော့ဘဝပြည့်ခဲ့ကြတယ်။ Phoenicians မင်းသမီးယေဇဗေလဟာဣသရီလအာဟပ်နဲ့လေရရောအဲ့ဒီကိုးကွယ်မှုတွေကိုရှမာရိကဗိမှန်တော်တဲ့အထိဇွတ်သွင်းလာမှဟာလေသဘာဝကြပါတယ်။အဖဖျားသခင်သားတယောက်ဟာမာနတ်သမီးကိုသွားယူမိရင်ယောက်ခမကြီးစာရန်လုတ်တွေ့ကိုတသက်လုံးကုံယုံခံရမယ်ဆိုတာကိုလေကျွန်တော်အနေနဲ့ပြီးခဲ့တဲ့သင်ခန်းစာတွေမှာဖော်ပြပေးခဲ့ပြီးပါပြီ။ထိုဥစ္စာပြီးပြည်တစာလက်သို့တဖန်ရောက်ရအောင်မြည်တဲ့။အဲ့ဒီနတ်ဖျားတွေကိုကိုးကွယ်တဲ့အချင်းတော်တော်နဲ့မကြွရဘူး။နတ်ပွဲတွေကရွှေခွက်ငွေခွက်ဆင်းဆွဲခွက်ကလေးတွေနောက်ထပ်ပြည်တစာတွေလက်ထွဲကိုဆက်လက်ပြီးတော့တက်ရောက်ရလိမ့်မယ်။တကြော့ပြန်နလန်ထလာရလိမ့်အောင်မယ်လို့ဆိုလိုလိုက်ခြင်း။မှန်ပါတယ်မိတ်ဆွေအပေါင်းတို့။အဲ့ဒီခေတ်ကမိခါပရောဖက်ကြီးရဲ့ဟောပြောချက်တွေနောက်ပိုင်းနှစ်ပေါင်း800လောက်လို့ခန့်မှန်းတဲ့အချိန်လောက်အကွာအဝေးရောမအင်ပါယာကြီးစတင်ထူထောင်ခြင်းခရစ်တော်ပေါ်ထွန်းလူကာနီးမှာဣသရေလဘုရင်ကဟေရုဟာရှမာရိမြို့တော်ကြီးကိုပြန်လည်တိဆောက်တယ်နတ်ကွန်းတွေကိုပြန်လည်ပြီးတော့ယဉ်ကျေးမှုဖော်ထုတ်ရေးကြီးဆိုပြီးတော့ပြန်ပြီးတော့ဖော်ထုတ်တယ်နတ်ပစ္စည်းတွေကိုပြန်ပြီးတော့သုံးဆွဲခဲ့တယ်ဆရာတွေကိုတန်းတောတွေ့ရပါတယ်မိတ်ဆွေအပေါင်းတို့ရှမာရိကိုနံပါတ်1ထားပြီးတော့ပြောနေတာဟာအမှန်ပဲ။ဒါကြောင့်အခုအပိုင်းမှာရှမာရိမျိုးတော်အတွက်ကွက်ကွက်ကလေးဖော်ပြတဲ့ကျင်းစာတွေကိုကြည့်ကြားရသလိုဖြစ်နေပါ रे ။ဒါပေမဲ့ယေရုရှလင်ကိုဘေးမဲ့ပေးလိုက်မယ်မထင်စေချင်ပါဘူး။မိခာအနာဂတိကျမ်းအခန်းကြီး1အငယ်8နဲ့9တို့ဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပါ रे ။မိခာဤမိတန်းခြင်းလို့ဆိုရမယ်အပိုင်းလို့ကျွန်တော်အနေနဲ့ခေါင်းစဉ်ပြုပြရစီ။ထိုအမှုကြောင့်ငါသည်ငိုကြွေးမိတမ်းမည်အဝတ်ကိုချွတ်၍အချီးစီးလဲသွားမည်မြေခွေးကဲ့သို့ဥလျက်ကလအုပ်ငှက်ကဲ့သို့မြည်လျက်နေမည်သူခံရသောဒဏ်ရာမပြောက်နိုင်ယုဒပြည်တိုင်အောင်ကုသဖြင့်ငါဤအမျိုးသားနေရာယေရုရှလင်မြို့တကားသို့ရောက်လေပြီတဲ့တောတရှင်မိတ်ဆွေအပေါင်းတို့မိခါဟာသာမန်လကစားပရောဖက်အမျိုးအနွယ်တယောက်တည်းမကဧရာမတာဝန်နဲ့ပရောဖက်ကြီးအမှုကိုပြုနေရခြင်းပဲအဖဖျားသခင်ရဲ့အမိန့်တော်နဲ့စင်ပေါ်ကိုတက်လာရခြင်းဖြစ်တယ်ယုဒပြည်ယေရုရှလင်မြို့မှာဟေရှာယကိုအခိုင်အမာတာဝန်ပေးထားတဲ့ဖျားသခင်ဟာဒီမိခါကိုတော့တမင်ရှမာရိဒေသနဲ့မြောက်ဖက်မြို့ပြလူအဖွဲ့အစည်းတွေအတွက်အသုံးပြုစေခိုင်းနေခြင်းဖြစ်တယ်လို့ကျွန်တော်တို့ခန့်မှန်းပါတယ်သူဟာယေရမိဟောရှေတို့လိုနှလုံးအသေးပြော့သူခန်းစားချက်ပြင်းထန်သူလို့လေသူ့ရဲ့စာပေပုံစံပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ခန့်မှန်းပါတယ်ကျွန်တော်ကအဲ့ဒီသမိုင်းပြောသောပရောဖက်တို့အထက်မှာအေလိယားတို့ယေဇကျေလတို့ကိုတော့ခေါင်းအလွန်မာသောပရောဖက်တွေစီးရင်တဲ့မှာစီးရင်သွင်းနိုင်ကြပြီးတော့လူပရိသတ်တွေမင်းတွေဘလောက်မိုက်တယ်လေခေါင်းမာကြတယ်လေမင်းတို့တဲ့ငါတို့ကပို့ပြီးတော့ခေါင်းမာတယ်ဟိဆိုတဲ့တဆွတ်ထိုးပရောဖက်ကြီးအမျိုးအစားတွေအဖြစ်အဲ့ဒီအေလိယားယေဇကျေလတို့ကိုတမင်ခန့်အပ်ခဲ့ခြင်းဖြစ်တယ်လို့သတ်မှတ်နိုင်ပါ रे အထူးသဖြင့်လူပေလူတွေဣသရေလတွေအတွက်ဆမ်မတူပရောဖက်ကြီးယေဇကျေလကိုပရောဖက်တာဝန်ပေးအပ်တဲ့အချိန်အဖဖျားသခင်ပေးခဲ့တဲ့အထူးတလဲအရေးအချင်းတွေကိုအခုလိုကျွန်တော်တို့သမိုင်းမှာပြန်ပြီးတော့တွေ့နိုင်ပါ रे ယေဇကျေလအနာဂတ်ကျမ်းအခန်းကြီး3ရဲ့အငယ်9မှ9အတွင်းကိုပြန်ကြည့်ပါဣသရေလအမျိုးတို့မူကားသင်စကားကိုနားမထောင်ကြငါစကားကိုပင်နားမထောင်ကြဣသရေလအမျိုးသားအပေါင်းတို့သည်ခိုင်မာသောနှစ်ဖူးနှင့်ခိုင်မာသောနှလုံးရှိကြ၏တို့ရာတွင်သူတို့မျက်နှာတစ်ဖက်၌သင်၏မျက်နှာကို၎င်းသူတို့နှစ်ဖူးတစ်ဖက်၌သင်၏နှစ်ဖူးကို၎င်းငါခိုင်ကန့်စေပြီသင်၏နှစ်ဖူးကိုကြောက်တဲ့မကစိန်တဲ့သာ၍ခိုင်မာစေပြီသ သူတို့သည်ပုံကံတတ်သောအမျိုးဖြစ်၍သင်သည်မကြောက်နှင့်သူတို့မျက်နှာရည်ကြောင့်စိတ်မပြည့်နှင့်ဟုမိန့်တော်မူ၏မိတ်ဆွေတို့အခုပရောဖက်မိခာရေစကြည်လလိုကောင်းမမှာဘူးအေလိယလောက်လည်းအသေးမမှာဘူးလူမျိုးတော်ရဲ့အခြေအနေမှန်ကိုကြိုပြီးတော့ယူပါယုံရလို့မျက်ရည်ကျမိတယ်မြည်တမ်းကြွေကြော်မိတယ်အဲ့ဒီခေတ်ကထုံးစံအတိုင်းဝိယုံတွေကိုချွတ်ပြီးတော့နိုင်ငယ်ပိုင်းကလေးနဲ့ကြေကွဲမှုကိုပြတ်သားတယ်။မြေကွေးကဲ့သို့ဥတယ်။တနည်းအားဖြင့်ယင်ထုမနာအသံကိုလွှင့်တယ်။ကလအုံငှက်လိုပဲမြည်တမ်းနေမိတယ်တဲ့။ကလအုံငှက်လိုခေါ်တဲ့ ostrich တွေဟာအခုပရောဖက်ကြီးပြောတယ်လို့ပဲ။အမှန်တကယ်ပဲဝန်းနဲ့ပန်းနဲ့အသံနဲ့မြည်တမ်းတက်ပါတယ်။အမေရိကန်နိုင်ငံကဆန်ဒီယိုကိုတရိတ်ဆန်ဥယျာဉ်ကိုရောက်ခဲ့ဘူးသူမိတ်ဆွေတယောက်ကသူဟာကလောက်ငှက်တွေရဲ့ကြေကွဲပွေအဖန်ပြုတ်ချက်ကိုနားနဲ့ဆက်ဆက်ကြားရတာယုံတောင်မယုံမိဘူးဒီငှက်ကြီးတွေဟာအကောင်နဲ့မလိုက်အောင်ခန်းစားချက်ကိုအံ့ဩပွေဖော်ပြတတ်တယ်ဆိုတာကိုအံ့ပွေသောတတ်တပိဒသဘာဝတရားအဖြစ်မှတ်တမ်းတင်တိုက်တယ်ဆိုပြီးတော့ကျွန်တော်ကိုပြောပြတာကိုကြားပူပါတယ်မိတ်ဆွေအပေါင်းတို့နှုတ်ကပတ်သမာကျမ်းစာတော်မြတ်မှာမဖြစ်နိုင်တာအတိတ်ပဲမရှိတာရဲ့လို့တခုမှမရှိပါဘူးတနည်းအားဖြင့်ပြောရမယ်ဆိုရင်လေအခုယေရမိဟောရှေတို့နဲ့တကွပရောဖက်ကြီးမိခာတို့လိုအသေးပြော့တဲ့လူတွေခံစားချက်ပြင်းထန်တတ်တဲ့လူတွေကိုအဖဖျားသခင်ဟာသူ့နေရာနဲ့သူတမင်သုံးခဲ့ပါတယ်သူတို့ရဲ့ဟောပြောကြေညာချက်တွေအတွေ့သူတို့ရဲ့ဝန်းနဲ့ကြေကွဲမှုငိုကြွေးမြည်တမ်းမှုတွေအကုန်လုံးတို့ဟာတစုံတစ်ခုသောသစ္စာတရားရဲ့သရုပ်ကိုပူတွဲဖော်ပြနေခြင်းပဲဖြစ်တယ်အဲ့ဒီသစ္စာတရားကတော့တခြားမဟုတ်အဖဖျားသခင်ဟာလူအဖွဲ့အစည်းကိုချစ်တယ်အပြစ်တရားအလျောက်မစီရင်လိုပါဘူးစိတ်ထိခိုက်တော်မူပါတယ်ဒါပေမဲ့လူသားဟာမစီရင်ပဲနေလို့ကိုမရအောင်အပြစ်ဒုစရိုက်တွေမှကျူးလွန်ပျော်ပါလွန်နေကြတယ်ပြုပြင်ပြောင်းလဲခြင်းမရှိသူ့ကိုယ်တောင်မှတော်လှန်ပုံကံဆန့်ကျင်ကြတယ်ဒီလူတွေကိုအချိန်မီနောင်တရစေခြင်းတည်းသတိတံဝေကရယူစေခြင်းတည်းဆိုရက်အဖဖျားသခင်ရဲ့ဝိညာဉ်ရေးသဘောတော်အမှန်ကိုဖော်ပြနေခြင်းပဲဖြစ်တယ်လို့ကျွန်တော်တင်ပြရတော့တမချန်အဖွဲကလေးစားစွာတင်ပြလိုက်ပါ रे အမှန်ပါပဲမိတ်ဆွေအပေါင်းတို့စိုက်သည့်အတိုင်းရိပ်ရလိမ့်မည်ဆိုရဟာသူ့ရဲ့ချက်မှတ်ထားသောမယွင်းပြက်သည့်ဥပရိသဖြစ်ပါ रे အပြစ်စီရင်ခြင်းကိုထိုက်တန်စွာမကျင့်သုံးပဲနဲ့လေအနန္တတကုရှင်ဘုရားသခင်ဆိုရဟာမရှိနိုင်ပါဘူးတစ်ချိန်တည်းမှာပဲသူ့ရဲ့ယေရှုကိယုနာတော်နဲ့အညီချထားပေးလိုက်တဲ့အပြစ်မှလွတ်မြောက်ခြင်းတရားဆိုရကိုလေကျွန်တော်အလေးအနက်ဆင်ခြင်နှလုံးသွင်းကြရမှာဖြစ်ပါလေသူခံရသောဒဏ်နာမပြောက်နိုင်ယူဒပြည်တိုင်အောင်ကူးသဖြင့်ငါဤအမျိုးသားနေရာယေရုရှလင်မြို့တကားသို့ရောက်လေပြီတဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ဒီအပိုင်းမှာဟေရှာယအနာဂတိကျမ်းအခန်းကြီး1အငယ်16ရေအငယ်18မှ20တို့ကိုပြန်ပြီးတော့စဉ်းစားမိပါလေကိုယ်ကိုယ်ကိုစေကြောကြလောကိုယ်ကိုယ်ကိုစင်ကြဲစီကြလောတင်တို့ဒုစရိုက်များကိုငါမျက်မှောက်မှပယ်ရှားကြလောမကောင်းသောအကျင့်ကိုဖြတ်ကြလောထာဝရဘုရားမိန့်တော်မူသီကားလာကြတရားစီရင်ကြကုန်အံတင်တို့အပြစ်သည်ဏီသောအဆင်းရှိတော်လဲမိုးပွင့်ကဲ့သို့ဖြူလိမ့်မည်ဂရီဘာဏီနှင့်အမျှဏီတော်လဲသိုးမွေးကဲ့သို့ဖြစ်လိမ့်မည်တင်တို့သည်ကြည်ညိုနားထောင်လျင်မြေအသီးအနှံကိုစားရကြလိမ့်မည်သောမဟုတ်ညင်းဆန်ပုံကံလျင်ဓာတ်လက်နှင့်ဖြင့်ဆုံးရကြလိမ့်မည်ဟုထာဝရဘုရား၏နှုတ်တော်တွင်အမိန့်တော်ရှိ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အလင်းတရားဖြစ်တော်မူသောအဖဖခင်သခင်ရဲ့အရေးအောက်ကလူသားဟာကိုယ့်အပြစ်ကိုကိုမြင်ရင်တန့်ရှင်းစင်ကြယ်စေခြင်းအတွေ့ခရစ်တော်ကိုယုံကြည်ပြီးတော့နှုတ်ကပတ်တော်အဖြစ်အသစ်မွေးဖွားခြင်းကိုခံရလိမ့်မယ်ဘဝသစ်ကိုကြိုးစားပြောင်းလဲကြရမယ်ဒါဟာလာကြတရားစီရင်ကြကုန်အံ့ဆိုတဲ့အမိန့်တော်ကိုနာခံခြင်းပဲပေါ့အခုအချိန်မှကျတော့အဲ့ဒီလိုတွေ့နိုင်သောအချိန်ကာလလွန်ပြီလို့ဆိုရတော့မယ်ဟေရှာယအနာဂတ်ကျမ်းမှာဖော်ပြထားပြီလေတွေ့နိုင်သည့်ကာလတွင်ထာဝရဘုရားကိုရှာကြလော့ဤတော်မူသည့်ကာလတွင်ဆုတောင်းပတနာပြုကြလော့သို့သောသူသည်မိမိလမ်းကို၎င်းမတရားသောသူသည်မိမိအကြံတို့ကို၎င်းစွန့်ပြေး၍ထာဝရဘုရားထံတော်သို့ပြောင်းလဲပါစေတို့ပြုရင်တနာတော်မူလိမ့်မည်။ငါတို့ဖျားသခင်ထံတော်သို့ပြောင်းလဲပါစီ။တို့ပြုရင်အထူးသဖြင့်အပြစ်ကိုလွတ်တော်မူလိမ့်မည်တဲ့။မိတ်ဆွေအပေါင်းတို့။နောင်တဟူသည်နှောင်းသည်မရှိဆရာကလက်ခံနိုင်ရင်။စီရင်ခြင်းဆိုသည်မှလည်းစောင့်၍မတည်တတ်ဆိုတဲ့ရေပုံရသဘောတရားကိုကျွန်တော်မလွဲမသွေလက်ခံကြရပါလိမ့်မယ်။ အဲ့ဒီအပြစ်ဒုစရိုက်တွေဟာဣသရေလလူမျိုးတော်ရဲ့ရှမာရိလူအဖွဲ့အစည်းမှာကတော့အနာမပြောင်နိုင်တော့ဘူးအနာတက်လို့ဆေးကျက်မရှိနိုင်တော့ဘူးအဲ့ဒါကိုဒဏ်နာလို့ဖော်ပြထားပါတယ်အဲ့ဒီလိုအနာဆိုးကြီးဟာကူးဆက်မှုကလည်းဘလောက်တောင်ကြောက်เสียကောင်းတယ်လေဆိုရင်ငါဤအမျိုးသားနေရယေရုရှလင်တကားသို့ရောက်လီပြီဆိုတဲ့အထိပဲအံ့ဩเสียပဲနော်အပြစ်တရားကြီးကြောင့်တိုင်းပြည်ကြီးနှစ်ချမ်းကွဲထွက်သွားခဲ့ရဘူးလေတခါအဲ့ဒီအပြစ်တရားကြီးကြောင့်ပဲကွဲနေတဲ့တိုင်းပြည်နှစ်ခုဟာအပြစ်၌တလုံးတဝတည်းပြန်ပြီးဖြစ်ရပြီလေကြောက်เสียမကောင်းဘူးလားအပြစ်လူသားတို့ရဲ့ဇာတိပဂိဖောက်ပြန်နိုင်ခြင်းသဘာဝတတ္တိဆရာဟာရှော့ပြီးတော့တွေ့လို့မရဖို့အတွက်လို့မရနိုင်ဘူးဆိုတာကိုကျွန်တော်တို့သိသာထင်ရှားစွာမြင်ရပါလေလူဆိုတဲ့တတ္တဝါတို့ရဲ့နှလုံးအိမ်ဟာကောင်းတာသာကူးဖို့မလွယ်မကောင်းတာမှန်တပြီကတော့အင်ဂျင်ဝိုင်းတောင်သုံးဖို့မလိုဘူးရှော့ကနေရှော့ကနေတိတ်ပြီးတော့အဝင်လွယ်တယ်အကူအဆက်အင်မတန်မြန်တယ်ဆိုတာကိုနားလေသဘောပေါက်လာရစေပါလေကောင်းပြီအခုလို့သူခံရသောဒဏ်နာဆိုတဲ့အချက်ကြောင့်အပြစ်ကြောင့်စီရင်ခြင်းကိုခံရတဲ့အဆင့်ဆိုတာဟာရှင်းနေပြန်ပါလေဣသရေလမြို့တော်ရှမာရိကိုအဓိကဗဟုပြုလိုက်တဲ့ခံရသောဒဏ်နာဆိုတာဟာဘာဖြစ်နိုင်ပါသလဲအပြစ်ရှိနေတယ်ဒါကြောင့်ဒဏ်ပေးတယ်အဲ့ဒီမှာတင်ဒဏ်ရအနာကြီးဖြစ်လာရတာပဲပေါ့အဲ့ဒီလိုခံစားလိုက်ရပါသောဒဏ်နာကြီးအကြောင်းကိုတော့နှုတ်ကပတ်တော်သမိုင်းဖော်ပြချက်တွေကိုပြန်ပြီးတော့နားဆင်ရင်းနဲ့ယဉ်နှင်းလောက်အောင်သတိတရားရစေပါလိမ့်မယ်ဟုတ်ပါတယ်ဓမ္မရာဇဝင်စရုထစာဆောင်အခန်းကြီး18မှာအကျယ်တွင်ဖော်ပြထားပါတယ်ကျွန်တော်အနေနဲ့အပိုင်းလိုက်ကလေးတွေကိုကြည်တာနဲ့ရှင်းနေအောင်သဘောပေါက်နိုင်ပါလိမ့်မယ်။သာသမီတို့ကိုမိဖြင့်ပူဇော်ကြ၏။နတ်ဝိဇ္ဇာအတက်ပြုစားသောအတက်ကိုသုံးဆောင်၍ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်ခြင်းဟာရှေ့တော်၌ဒုစရိုက်ကိုပြုမည်ဟုကိုကိုကိုရောင်းကြ၏။ထို့ကြောင့်ထာဝရဘုရားသည်ဣသရေလအမျိုးကိုပြင်းစွာအမျက်ဖြဲ့၍မျက်မှောက်တော်မှပယ်ရှားတော်မူ၏။ယုဒအမျိုးမှတပါအချားသောအမျိုးမကြံမကျွင်းရတဲ့အသေးရခြင်းစရာပါပဲနော်အဲ့ဒီနတ်နဲ့ပတ်သက်လာရင်ကိုသားသမီးတောင်မနှမျောဘူးမချမ်းဘူးရဲ့ရဲ့ရောရောကြီးကိုပူဇော်ပစ်တယ်လေဣသရီလာတို့လှုပ်ပုံလှုပ်ပုံအဲ့ဒါနဲ့ပဲတောင်ဘက်ယူရာကိုခြံပြီးတော့ကြံဣသရီလာအကုန်လုံးကိုဖယ်ရှင်းပစ်တယ်လို့ဖော်ပြထားတယ်အဲ့လိုယူဒာကိုခြံတယ်ဆိုလို့လဲသိတော့ဝမ်းမသာပါနဲ့နော်ယုဒဟာနောက်ထပ်အနှစ်130လောက်အမှန်ပဲထောင်နဲ့မမနဲ့တော့ကြံ့တာအမှန်ပဲဒါပေမဲ့အဲ့ဒီအနှစ်130လောက်အကွာမှာတော့ဘာဘူးလုံတွေကကျွံလုတာကိုယုဒဟာလည်းအထက်ကဣသရီလအတိုင်းပဲခံလိုက်ရတယ်ဆိုတာကိုတွေ့ရပါတယ်အခုအချိန်မှာမိခာဆိုတဲ့ပရောဖက်ကြီးရဲ့ဟောပြောချက်အနာဂတ်ဖော်ပြချက်တွေကတော့ပြောလို့မှမပြီးသေးဘူးဟောဟောတိုင်းနဲ့အာရှုတွေဝင်ပြီးတော့ဣသရီလကိုကျွံလုသိမ့်ပိုက်ခြင်းနဲ့ပြည်စုံသွားခဲ့ရတယ်မိခာကြိုတင်ဟောကိန်းထုတ်တဲ့အတိုင်းတစ်ချက်မလွယ်ဖြစ်သွားခဲ့ရတယ်ဆရာတွေ့ကိုအဲ့ဒီဓမ္မရာဇဝင်စရုထစာဆောင်အခန်းကြီး18မှာပဲကျွန်တော်အသေးစိတ်ပြန်ပြီးတော့မြင်နိုင်ပါသေးတယ်သို့ဖြစ်၍ရေရောပေါင်းပြည့်သောဒုစရိုက်လမ်းတို့ဣသရေလအမျိုးသားတို့သည်အစဉ်တစိုက်လိုက်ကြ၏ထာဝရဘုရားသည်မိမိကျွံပရောဖက်အပေါင်းတို့ဖြင့်မိန့်တော်မူသည့်အတိုင်းဣသရေလအမျိုးကိုမျက်မှောက်တော်မှပယ်ရှားတော်မမူမီတိုင်အောင်သူတို့သည်ထိုဒုစရိုက်အပြစ်ကိုမရှောင်ဘဲလိုက်ကြ၏ထို့ကြောင့်နေရင်ပြီမှအာရှုရိပြည်သို့သိမ့်သွားခြင်းကိုယနေ့တိုင်အောင်ခံရကြ၏တဲ့မိတ်ဆွေတို့တရှင်အပေါင်းတို့ခမညာပရောဖက်ကြီးဟေရှာယမှစတဲ့ပရောဖက်အပေါင်းတို့ရဲ့အနာဂတ်တွေဟာအကုန်လုံးတို့ဟာရေတို့အချိန်ကာလအတွင်းမှအကျွင့်မဲ့ပြည်စုံသွားရတာတွေသမိုင်းကာလရေရှည်အချိန်အတွင်းမှဆက်လက်ခိုင်မြဲစွာပြည်စုံရခြင်းတွေနဲ့အမှန်စင်စစ်တမာတရားတို့ဖြစ်ခဲ့ကြပါလေအခုမိခါပရောဖက်ကြီးနဲ့လေ့လာခဲ့ရပါသောအနာဂတ်တို့ဟာလေအရှင်ယွင်းပြည့်ခြင်းမရှိပဂရိအသက်ဝင်ပြည်စုံသွားခဲ့ကြရပါပြီယုဒပြည်တိုင်အောင်ကူး၍ငါအမျိုးသားတို့ဇာတိယေရုရှလင်မြို့တကားဝသို့ပင်ရောက်လေပြီတဲ့မှန်ပါလေတန်းနေအောင်မှန်ခဲ့ပါသောဗျာဒိတ်တော်ပဲဖြစ်ခဲ့ပါလေဟေဇကီးဆိုတဲ့ဘုရင်ရဲ့လက်ထက်မှာအဆက်ဆက်သောအာရှုရိမင်းတွေစစ်ဘိုလ်ချုပ်တွေနှိပ်စက်ခြင်းခြောက်လှန့်ခြင်းအနိုင်ကျင့်ခြင်းတွေကိုယုဒလူမျိုးတို့ဆက်လက်ခံစားခဲ့ရတယ်ဆိုတာကိုရှင်းနေအောင်သမိုင်းဟာဖော်ပြထားပါတယ်ယေရုရှလင်မြို့တကားဝတိုင်အောင်လဲအမှန်တကယ်ရောက်ရှိခဲ့ပြီးတော့မင်းတို့ယုဒတွေမသေးခြင်းအကုန်လက်နဲ့ချပြီးထွက်ခဲ့ဆိုတဲ့အဆင့်အထိကိုဖြစ်ခဲ့ရပါတယ်ဖျားသခင်ကအချိန်မတန်သေးလို့သာလျှင်အခွင့်မပြု အဲ့ဒီယေရုရှလင်မြို့တကားဝါကအာရှုရိ 38,000 ကျွဲတို့ဟာညာတွင်ချင်းအသက်ပြုတ်တက်လုံးပြုတ်ပြီးတော့နောက်ဆုံးနေချက်ဘရင်ကြီးကိုတော်တိုင်ဟာသူ့သားတွေရဲ့လက်ချက်နဲ့အသက်ပြုတ်ပြီးတော့ပြုတ်ပြုတ်ပြုတ်ပြုတ်နဲ့နောက်ဆုံးပြန်ခဲ့ရပါကြောင်းကိုဓမ္မရာဇဝင်မှာအထင်းသားကျွန်တော်တွေ့ရကြောင်းပ
ါဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်ဓမ္မချမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံဓမ္မချမ်းရဲ့ဓမ္မဟောင်းကြမိုက်နေကမိခာနာဂတိချံခန်းကြီးတဲ့အခန်းငယ်10ကနေအခန်းငယ်16အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့